Welcome to the Voice of America in Burmese.
Mingla nya nige ma shin American pye daw zu myo ro Washington DC ga ne VOA Myanmar bai season ye 2016 khu ne April 23 ye Myanmar tat grade 1389 khu ne Dagula san 6 ye Boudhu ne nya ne 6 nai khwa ya ne 9 nai thi season rwe go 9 to meter 16 ne 25 do ga ne dai yai thau lin pe ni ba bi shin ကျမရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာတကြံအကြနေညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုနက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ပါရီမြို့တော်တိုက်ခိုက်မှုတန်ကြားနဲ့ Brussels မှာဖန်ထားသူတွေက၃ယောက်ကိုပြန်လွှတ်ပေးလိုက်ပါတယ်။တောင်ကိုရီးယားလှူတော်ရွေးကောက်ပွဲအတွက်ဒီကနေ့မဲပေးကြပြီးအနာရပါတီအနေနဲ့အများစုအနေထားကိုလက်လွတ်ရမယ်လာလာရှိပါတယ်။မြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာလည်းနှစ်ပေါင်းများစွာအတွင်းအဆိုးဆိုးမိုးခေါင်ရေရှားအခြေအနေကြုံနေရပေမဲ့တကြံပွဲတော်ကတော့အစဉ်လာမပြတ်ဆင်နွှဲနေကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
နက်ကဆို IT ကဟို MPD မတ်တ်လေ MPD မတ်တ်ဆိုကျုံးရဲ့မြောက်ဘက်ကတူးမပေါ့စီးတယ်စီးတယ်ရန်ကုန်ကသူစီးရန်ကုန်ဆိုတော်တွေရန်ကုန်ရေနေရ
မန္တလေးမြို့တကြံပွဲဆင်နွှဲကြတဲ့အကြောင်းကိုမန္တလေးမြို့ကကိုမင်းထက်ငင်းချန်ပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူမွန်ပြည်နယ်အတွင်းမှာကျင်းပနေတဲ့တကြံပွဲအခြေအနေတွေပြင်သောရရှင်တွေကိုတကြံတချင်းလေးတစ်ပုတ်နဲ့လည်းနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။ခုနောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိတဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်။ပြည်내နိုင်ငံပါရီမျိုးတော်ကိုနိုဝင်ဘာလ23ရက်နေ့ကတိုက်ခိုက်ခံရတဲ့ကိစ္စစုံစမ်းစစ်ဆေးနေတာမှာအင်ကာနေကဖမ်းဆီးခဲ့တဲ့လူ3ယောက်ကိုပြန်လွှတ်ပေးလိုက်ပြီးလို့ဘယ်ဂျီယံအစိုးရရှိနေတွေကပြောပါတယ်။ပါရီတိုက်ခိုက်မှုမှာလူပေါင်း130သေဆုံးခဲ့ရပါတယ်။အဲဒီဖမ်းပြီးတော့ပြန်လွှတ်ပေးလိုက်တဲ့လူတွေကဘယ်သူကိုမှဆွဲချက်တင်တာမရှိခဲ့ဘူးလို့ဘယ်ဂျီယံအစိုးရရှိနေရုံကဒီကနေ့ပြောပါတယ်။Brussels မြို့တော်ကအခောအရမှာရဲတပ်ဖွဲ့ကဝင်ရှာတဲ့အချိန်တွင်အင်္ဂါနေ့ကအဲ့ဒီလူတွေကိုဖမ်းခဲ့တာပါ။ပါရီတိုက်ခိုက်မှုနဲ့မလာ22ရက်နေ့က Brussels လေဆိပ်နဲ့မြေရောက်ရထားပူတာယုံတိုက်ခိုက်မှုကျူးလွန်တဲ့သူတွေကိုဖမ်းမိဖို့ Belgium အာဏာပိုင်တွေကကြိုးစားနေတာပါ။ Brussels တိုက်ခိုက်မှုမှာတော့လူပေါင်း32ယောက်သေဆုံးခဲ့ပါတယ်။ Samuel F နဲ့ Ibrahim F ဆိုတဲ့တခြားလူ2ယောက်ကိုတော့ Brussels မြို့တော်မှာဘုံးကွက်တိုက်ခိုက်မှုတွေနဲ့ဆက်ဆက်ပြီးအကြမ်းဖက်ဝါဒကင်ဆယ်လှုပ်ဆောင်မှုလူသတ်မှုတွေနဲ့အင်္ဂါနေ့ကဆွဲချက်တင်လိုက်တယ်လို့ Belgium အစိုးရရှိနေရုံကကြေညာပါတယ်။အဲ့ဒီလူနှစ်ယောက်ကိုညီအကိုတွေဖြစ်ဘယ်ဂျီယံသတင်းတွေမှာဖော်ပြပါတယ်။ Brussels နဲ့ပါရီမြို့တော်တွေတိုက်ခိုက်ခံရတဲ့ဖြစ်ရပ်နှစ်ခုစလုံးမှာထောက်လန်းရေးနဲ့လူမျိုးရေးပိုင်းဆိုင်ရာလူဆောင်ချက်တွေအားနည်းခဲ့တယ်ဆိုပြီးဘယ်ဂျီယံအနာပိုင်တွေအပြင်းထန်ဝေဖန်ခံနေရတာပါ။ပါရီမြို့တော်တိုက်ခိုက်မှုတွေအဓိကတန်ဖိုးရှိသူဆာလာအဗ်ဒယ်ဆလမ်ကိုဖမ်းမိဖို့လေးလအထိကြာခဲ့တဲ့ပုံမှာလဲဝေဖန်ကြပါတယ်
။ကမ္ဘာကောင်းဆောင်တွေနဲ့ဆက်ဆက်နေတဲ့ပြည်ပကဗန်စီယန်တွေကိစ္စမှာအဓိကချိတ်ဆက်နေတဲ့ Monse Fonseca ဥပဒေရေးရာကုမ္ပဏီရဲ့ယုံခံတွေကိုပနာမအစိုးရတာဝန်ရှိသူတွေကဝန်ရှာပါတယ်။တရားမဝင်လုပ်ငန်းတွေအတွက်ကုမ္ပဏီကိုအတုံးပြုပွဲရှိခဲ့တယ်ဆိုတာကိုပြနိုင်တဲ့အထောက်အထားတစ်ခုခုကိုအစိုးရရှေ့နေတွေနဲ့ရဲတပ်ဖွဲ့ဝင်တွေရှာခဲ့ကြတယ်လို့ပနာမရှေ့နေချုပ်ယုံရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။အခွန်ရှောင်းနှားနဲ့ငွေကြေးပိုင်းမမှန်မကန်လုပ်တာတွေကို Monse Fonseca ကုမ္ပဏီကကူညီလှုပ်ဆောင်ပေးခဲ့တယ်လို့စွပ်စွဲခံထားရတာပါ။ဆွေးချက်တွေအတွက်အထောက်အကူဖြစ်စေမဲ့အထောက်အထားတွေကိုရဖို့ကုမ္ပဏီရုံးချုပ်မှာအင်္ဂါနေ့နောက်ပိုင်းကတာဝန်ရှိသူတွေစုဝေးပြီးတော့ရုံးခန်းကိုရှာခဲ့ကြတာပါဒီအတော့အတွင်းမှာပဲကုမ္ပဏီအနေနဲ့စုံစမ်းစစ်ဆေးမှုတွေမှာအာဏာပိုင်တွေနဲ့ဆက်ပြီးတော့ပူးပေါင်းလှုပ်ဆောင်နေပါတယ်လို့ကုမ္ပဏီက Twitter မှာရေးခဲ့ပါတယ်နိုင်ငံတကာကလူချမ်းသားတွေအခွန်ရှောင်နိုင်အောင် Monse Fonseca ကုမ္ပဏီကပြပမှာဗန်စီယန်တွေဖွင့်ထားပေးခဲ့တယ်ဆိုတာကိုလွန်ခဲ့တဲ့သတင်းတစ်ပတ်ကျော်က online ပေါ်ကနေဖွင့်ချခဲ့တဲ့ Panama Papers လို့ခေါ်တဲ့အထောက်အထားတွေထဲမှာပါလာတာပါကုမ္ပဏီအနေနဲ့ဥပဒေချိုးဖောက်တာတို့အထောက်အထားတွေကိုဖျက်ဆီးပစ်တာတို့မလုပ်ခဲ့ဘူးလို့ကုမ္ပဏီတီထောင်သူရာမန်ဖော်စီကာကပြောပါရယ်ဒီကုမ္ပဏီနဲ့အလုပ်လုပ်ထားသူတွေထဲမှာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုရုရှားသမ္မတဗလာဒီမီယာပူတင်ရဲ့မိတ်ဆွေတွေဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှာရီဖ်တရုတ်သမ္မတရှီဂျင်းပင်ရဲ့ဆွေမျိုးသားချင်းတွေပါဝင်ပါရယ
်တရုတ်နိုင်ငံရဲ့နိုင်ငံခြားတင်ပို့ကုန်ပမာဏဟာဒီနှစ်မတ်လထဲမှာဒေါ်လာဘီလီယံ160ကျော်အထိမြင့်တက်ခဲ့တယ်လို့တရုတ်စိုးရွားကပြောပါရယ်ဒါဟာကမ္ဘာပေါ်မှာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်လာတဲ့လက္ခဏာပါ။ဒီကနေ့အကောက်ခွန်ဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာနိုင်ငံခြားတင်ပို့ကုန်ဟာ 17.5% ကိုတိုးလာတဲ့အကြောင်းဖော်ပြထားပြီးဒါဟာပြီးခဲ့တဲ့နှစ်ဇွန်လကစလို့ပထမဆုံးတိုးလာတာပါ။သွင်းကုန်ပိုင်းမှာတော့ပြီးခဲ့တဲ့နှစ်ကသွင်းကုန်ပမာဏနဲ့နှိုင်းယှဉ်ရင် 9.6% ကိုကျဆင်းသွားပြီးတန်ဖိုးအဖြစ်တော့ဒေါ်လာ131ဘီလီယံရှိပါတယ်။ဒါကြောင့်ဒီလထဲမှာကုန်သွယ်ရေးပုံငွေပမာဏဟာဒေါ်လာ 29.6 ဘီလီယံရှိတယ်လို့တရုတ်အကောက်ခွန်ဌာနကပြောပါတယ်။တရင်ကောင်းတစ်ခုကတော့ဒီကနေ့အစောပိုင်းတရုတ်နိုင်ငံရဲ့အစုရှယ်ယာဈေးတွေမှာဈေးတက်ပါတယ်။ရှန်ဟဲရှန်ဇန်နဲ့ဟောင်ကောင်အစုရှယ်ယာဈေးတွေအားလုံး200ဂိုင်နှုန်းနဲ့အထက်ဈေးတက်ခဲ့တာဖြစ်ပါတယ်
။တောင်ကိုရီးယားလွှတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပတာမှာသမ္မတဘက်ကွန်ဟေရဲ့အာနာယကွန်ဆာဗေးတစ် စင်နိုရီပါတီကလက်ရှိမှာနေရာအများစုရထားတာလက်လို့ရတော့မယ့်အခြေအနေရှိနေတာကိုမဲယုံထွက်ကောက်ယူတဲ့စစ်တမ်းတွေကပြနေပါတယ်။မကြသေးခင်ကကောက်ယူတဲ့လူလူစစ်တမ်းတွေမှာစင်နိုရီပါတီကအမှတ်နေရာ300ရှိတဲ့တခုတီတော်လွတ်တော်မှာအများစုအနေထားကိုဆက်ထိန်ထားနိုင်မယ်လို့ခန့်မှန်းခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာချင်းချောက်မှုအနေနဲ့ပိုကြီးလာတာကိုတုံ့ပြန်တာမှာတမရပတ်ကွန်ဟဲရဲ့တင်းမာတဲ့မူဝါဒတွေပေါ်လူလူထောက်ခံမှုပိုအားကောင်းလာတာကိုတော့လူလူစစ်တမ်းတွေကပြထားပါတယ်။ဒါပေမဲ့လည်းရုပ်တံသတင်းဌာန3ခုကဒီကနေ့ကောက်ယူတဲ့မဲယုံထွက်စစ်တမ်းတွေမှာတော့စင်နိုရီပါတီဟာအမှတ်နေရာ118နေရာကနေ149နေရာကျမှပဲအနိုင်ရမယ်ဆိုတာကိုပြပါတယ်။အဓိကအတိုက်ခံမင်ဂျူပါတီက69နေရာကနေ128နေရာအထိအနိုင်ရချေရှိပါတယ်။မင်ဂျူပါတီကခွဲထွက်သွားသူတွေနဲ့အသစ်ဖွဲ့ထားတဲ့ပြည်သူပါတီက30နေရာကနေ43နေရာအထိရနိုင်ပါတယ်။တရားဝင်မဲရလတ်တွေကတော့ဒီကနေ့ညနေပိုင်းမှာထွက်လာမယ်လို့ခန့်မှန်းထားပါတယ်။အခုထွက်ထားတဲ့မဲယုံထွက်စစ်တမ်းတွေတိုင်းတာဖြစ်မယ်ဆိုရင်တော့ဒီအချက်ဟာသမရပတ်ကွန်ဟင်အတွက်ဥပဒေပြုရေးပိုင်းမှာအခက်အခဲတွေ့နိုင်ပါတယ်။
ယူရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေမဟာဒဇန်အကြဗိုလ်တူးညနေပဲသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီကနေ့ကမြန်မာနိုင်ငံမှာမြန်မာယူရအတာဒဇန်အကြနေဖြစ်တယ်လို့မြမအီနီချင်းထိုင်းနိုင်ငံမှာလဲဆောင်ခရမ်းလို့ခေါ်တဲ့တကြံပွဲတော်ကိုနိုင်ငံတော်မှာအလားတူဆင်နွှဲကြပါတယ်။ဗန်ကောက်မြို့တော်မှာကဘာလိခီးတွေအများဆုံးသွားကြတဲ့နေရာတွေအပါအဝင်တချို့နေရာတွေမှာတော့လမ်းတွေကိုရင်းအဝင်အထွက်တွေပိတ်လိုက်ပြီးရေသပင်ပွဲပျော်ပါဆင်နွှဲကြတာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံအတွင်းတချို့နေရာတွေမှာတော့ဆယ်စုနှစ်ပေါင်းများစွာအတွင်းအဆိုးဆုံးမိုးကောင်ရေရှားမှုနဲ့ကြုံနေကြရပါတယ်။ထိုင်းနိုင်ငံရဲ့ပြည်နယ်86ခုထဲက14ခုနဲ့ဆက်ပြိုးရေးဒေသအများပြားရေခမ်း၆တဲ့အန်ဒရီနဲ့ရင်ဆိုင်နေရတာကြောင့်သုံးရကြရေကစားပွဲတော်အတွင်းထိန်းထိန်းသိမ်းသိမ်းလှုပ်ကြဖို့ဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့ပြည်ပဝန်ငွေတွေထဲမှာကဘာလက်ခီးတဲ့လုပ်ငန်းကရတဲ့ဝန်ငွေဟာအ धिक ဝန်ငွေတစ်ခုဖြစ်တာကြောင့်ကဘာတဝန်းကဧည့်သည်တွေဒီပွဲတော်မှာလာရောက်ဆင်နွှဲတာကိုတော့ထိုင်းစစ်အစိုးရကလူကျင်တာပါ။တန်ကောင်းမြို့တော်မှာည9နာရီအထိပဲရေကစားခွင့်ပြုထားပြီးပွဲတော်ကလည်းစနေတနင်္ဂနွေမပါ3ရက်ပဲလုပ်ဖို့တတ်မှတ်ထားပါတယ်။ဒီလိုလိုချင်းအပြင်ရေကာလန်တန်ပေါင်း1300ချွေတာနိုင်မယ်လို့တန်ကောင်းမြို့တော်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။
စေယောဂကုသမှုနဲ့ပတ်သက်တဲ့ကုန်ကြစရိတ်ခန်းစားခွင့်နဲ့ပတ်သက်ပြီးတော့ကမ္ဘာပံ World Bank နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO တို့ပူးတွဲပြီးတော့ကမ္ဘာကထပြုကျင်းပတဲ့အစည်းအဝေးမှာအဓိကထားဆွေးနွေးဖို့ရှိပါတယ်။အစည်းအဝေးကိုဒီကနေ့ပုတ်ထုံးနေမှာ Washington မှာကျင်းပမှာပါ။ပညာရေးဆိုင်ရာကြွမ်းကျင်သူတွေ၊ဆရာဝန်တွေ၊ဖွံ့ဖြိုးတိုးတက်ရေးအဖွဲ့အစည်းတွေနဲ့ဗဏ္ဍာရေးဝန်ကြီးတွေကလည်းအစည်းအဝေးကိုတက်ရောက်လာကြမှာပါ။စိတ်ကျန်းမာရေးနဲ့ပတ်သက်လို့ပို့ပြီးတော့ရင်းနှီးမြှုပ်နှံလာအောင်အစိုးရတွေ၊လူမှုကွန်ရက်ရေး Agency တွေနဲ့လူမှုအဖွဲ့အစည်းတွေကိုဒီအစည်းအဝေးကနေတွန်းအားပေးသွားဖို့ရှိပါတယ်။ကောင်းမွန်တဲ့စိတ်ကြမ်းမာရေးဆောင်ရှောက်မှုပေးခြင်းဖြင့်စီးပွားရေးဆိုင်ရာအကျိုးအမြတ်တွေတကယ်ရလာနိုင်မယ်လို့အစည်းအဝေးစီစဉ်သူတွေကပြောပါရယ်စိတ်ကြမ်းမာရေးကုသမှုနဲ့ပတ်သက်လို့တိုးတက်လှုပ်ဆောင်လာတဲ့ဘရာဇီး၊အီသီယိုးပီးယား၊တောင်အာဖရိကတို့ကသူတို့ရင်ဆိုင်တွေ့ကြုံနေရတဲ့ထူးခြားတဲ့စိန်ခေါ်မှုတွေအပြေရှားမှုတွေကိုဆွေးနွေးတင်ပြကြမှာဖြစ်ပါရယ်ဘရာဇီးကအနာပိုင်တွေကစိတ်ပိုင်းဆိုင်ရာချိတ်ဆက်ဆောင်ရွက်မှုတွေအကြောင်းတင်ပြဆွေးနွေးမယ်လို့မျှော်လင့်ရသလိုအီသီယိုးပီးယားကကိုစလေရီကတော့တနင်္ဂနွေလုံးအတိုင်းတာနဲ့လုံးမဲ့စိတ်ကျန်းမာရေးတင်နာနဲ့လက်တွေ့ဆောင်ရွက်မှုတွေအကြောင်းပြောဆိုပါလိမ့်မယ်။တောင်အာဖရိကကတော့ပြန်ပြီးတော့ရေးဆွဲထားတဲ့အခြေခံကျန်းမာရေးဆောင်ရှောက်မှုထဲမှာစိတ်ကျန်းမာရေးကိုဘယ်လိုထက်တွင်ခဲ့ရဲဆိုတာကိုတင်ပြသွားမှာပါ။ဒီကနေ့ကျင်းပတဲ့အစည်းအဝေးဟာကမ္ဘာပတ်နဲ့အပြည့်ပြည့်ဆိုင်ရာငွေကြေးရမုံငွေအဖွဲ့တို့ຫນွေဥရာသီမှာကျင်းပတဲ့နှစ်ပတ်လည်အစည်းအဝေးရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ဒါအပြင်စိတ်ကျန်းမာရေးဆောင်ရှောက်မှုကို$3သုံးဆွဲလိုက်ုံနဲ့$4စာကျန်းမာရေးတိုးတက်လာပြီးတော့ပြန်ပြီးတော့အလုပ်လုပ်နိုင်နေဆိုတော့ WHO ကဦးဆောင်လေ့လာထားတဲ့အစည်းအဝေးခန်းစာထုတ်ပြန်ချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ကမ္ဘာလူဦးရေရဲ့ဆယ်ရာခန့်နှုန်းလောက်ဟာဆေးရောဂါဝေဒနာခန်းစားနေကြရပြီးတော့လူ9ယောက်မှတယောက်လောက်ကစိတ်ကျရောဂါနဲ့စိုးရိမ်ထိတ်လန့်မှုတွေခန်းစားနေရတယ်လို့လေ့လာချက်မှာဖော်ပြထားပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲပေါ်တကမ္ဘာလုံးကအာရုံစိုက်နေချိန်မှာအရေးလောက်ရှင်ပြိုင်မှုမပြင်းထန်ပေမဲ့နိုင်ငံတကာရေးရာကိစ္စတွေပေါ်တက်ရောက်မှုရှိနိုင်တဲ့နောက်ထပ်ရွေးကောက်ပွဲတစ်ခုလည်းရှိနေပါတယ်။အဲဒါကတော့ကုလသမဂ္ဂအတွင်းမှုချုပ်အသစ်ရွေးချယ်မယ့်ကိစ္စပါ။ကိုယ်စားလှယ်တော်အမည်စင်းတွေတင်သွင်းရမယ့်လုပ်ငန်းစဉ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာတရားဝင်စတင်ကြတဲ့အခါဆိုရင်အစိုးရအဖွဲ့ရှုပ်ဖွဲ့ကနေကိုယ်စားလှယ်တော်အမည်စင်းတွေတင်သွင်းထားပါတယ်။ဒီထက်မှပထမဆုံးအနေနဲ့အမျိုးသမီးအရေးအတွက်ထပ်ဝက်ပါလာပါတယ်။အင်္ဂါနေ့မှာတော့သုံးရကြကြားနာပွဲကိုကုလသမဂ္ဂကစတင်လှုပ်ဆောင်နေပြီးကမ္ဘာရာသီဥတုပြောင်းလဲမှုကနေအရှိအလယ်ပိုင်းပြည်ပခါအထိကမ္ဘာလုံးဆိုင်ရာအကြက်တဲတွေနဲ့ပတ်သက်လို့ကိုယ်စားလှယ်လောင်းတွေကိုဝေးမြန်းပါတယ်။190တန်းရှိပြီဖြစ်တဲ့ကုလသမဂ္ဂအဖွဲ့ကြီးတွေသူတို့ရဲ့အနာဂတ်အမြင်တွေကိုရှင်းပြဖို့ကိုယ်စားလှယ်လောင်းတယောက်စီကို10မိနစ်စီအချိန်ပေးပြီးအဲဒီနောက်မှာအဖွဲ့ဝင်နိုင်ငံတွေကမေးခွန်းတွေမေးကြတာပါ။အရက်ဖက်လူမှုအဖွဲ့အစည်းတွေအနေနဲ့လည်းသူတို့မေးချင်တာကိုဗီဒီယိုအတိုလေးရိုက်ပြီးတော့ထွေထွေညီလာခံဥက္ကဋ္ဌစီကိုပေးပို့ထားခွင့်ရကြပါတယ်။ အစဉ်လာအဖြစ်ကတော့ကဘာထိတ်တန်းတန်တမန်ရဲ့အခန်းကဏ္ဍကိုကဘာဒေတာကြီးတွေကြားအလှဲ့နဲ့ယူကြတဲ့သဘောရှိပါတယ်။လက်ရှိတွင်မှုချုပ်ဘန်ကီမွန်ဟာအာရှတိုက်ကဖြစ်ပြီးသူ့အရင်တွင်မှုချုပ်ကိုဖီအန်နန်ကအာဖရိကတိုက်ကပါ။ဒီချိန်မှာတော့အရှေ့ဥရောပဒေတာကသူတို့အလှဲ့ကြမယ်လို့မျှော်လင့်ထားပြီးကိုယ်စားလှယ်လောင်း6ဦးထိအမည်စင်းတင်သွင်းထားပါတယ်
။ဆီးရီးယားနိုင်ငံရဲ့ဆွေးနွေးပွဲတွေဂျနီဗာမှာပြန်ပြီးတော့ကျင်းပချိန်မှာပဲအစိုးရထိန်းချုပ်ထားတဲ့ဒေတာတွေထဲကဆီးရီးယားပြည်သူတွေဟာလွတ်တော်ရွေးကောက်ပွဲတွေမှာမဲပေးနေကြပါပြီ။နိုင်ငံရဲ့သုံးပုံတစ်ပုံအကျယ်ဝန်းရှိတဲ့အစိုးရထိန်းချုပ်ထားတဲ့ဒေတာရင်းကမဲယုံတွေကိုပုတ်ထုံးတဲ့အစောပိုင်းမှာဖွင့်လှစ်ပေးလိုက်တာပါ။လက်ရှိအာနာယဘတ်ပါတီကလွတ်တော်နေရာအများစုမှာဆက်ပြီးတော့အနိုင်ရမယ်လို့လေ့လာသူတွေကခန့်မှန်းကြပါတယ်။လွတ်တော်အမတ်နေရာ250အတွက်ပအဝင်အရွေးခံသူ3500နီးပါးရှိပါတယ်။ထောင်းနဲ့ချီတဲ့ကုစလေရီလဲရွေးကောက်ပွဲကနေနှုတ်ထွက်သွားခဲ့ကြတာပါ။ဒီရွေးကောက်ပွဲဟာအတူအရောင်နာဖြစ်ပြီးတော့ငင်းချရင်ဆွေးနွေးပွဲနဲ့သတင်း6ပတ်သားရှိတဲ့တက်တန်းနုအပြည့်ရသဘောတူညီမှုအပေါ်ချင်းချောင်းမှုတစ်ခုဖြစ်လာနိုင်တယ်လို့အနောက်နိုင်ငံကကောင်ဆောင်တွေနဲ့ဆီးရီးယားအတိုက်ခံအုပ်စုကဝေဖန်ကြပါတယ်။ကမ္ဘာကူးလသမဂ္ဂကကြားဝင်ဆောင်ရွက်ပေးတဲ့ငင်းချရင်ဆွေးနွေးပွဲတွေဒီကနေ့ပုဒ်ထူးနေ့မှာပြန်ဆလိုက်တယ်လို့ပဲကူးလသမဂ္ဂအထူးကိုယ်စားလှယ်စတာဖရန်ဒီမစ္စရူရာက2011ခုနှစ်မှာစတင်ခဲ့တဲ့ဆီးရီးယားပြည်တွင်းစစ်အဆုံးသတ်မဲ့နယ်လမ်းတစ်ခုရဖို့အတိုက်ခံအုပ်စုတွေကိုရာမကကုလသမဂ္ဂအရာရှိတွေအနောက်အင်အားကြီးအုပ်စုတွေနဲ့လည်းတွေ့ဆုံပါတယ်။ရွေးကောက်ပွဲပြီးဆုံးမဲ့တောက်ကြနေကြရင်ငြိမ်းချမ်းရေးဆွေးနွေးပွဲကိုသူကုစလေတွေတက်ရောက်မယ်လို့ဆီးရီးယားအစိုးရကပြောပါရယ်။ဆီးရီးယားမှာအပြစ်ရသဘောတူညီထားပေမဲ့လည်းအခုရက်ပိုင်းအတွင်းအကြမ်းဖက်မှုတွေတိုးလာနေပါတယ်။ဒီသတင်းပတ်အတွင်းအလက်ပိုမြို့အနီးဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအပေါ်စိုးရိမ်မှုရှိကြောင်းပြင်သစ်၊အီရန်၊ရုရှားနဲ့အမေရိကန်တို့ကပြောဆိုထားကြပါရယ်ရှင်
။ကင်ညာနိုင်ငံကနေပြန်ပို့လိုက်တဲ့တိုင်ဝမ်ကျွန်းသားတွေကိုလင်းလယ်မှုတန်တရားနဲ့စုံစမ်းစစ်ဆေးနေတယ်လို့တရုတ်နိုင်ငံကပြောပြီးသူတို့ကျွန်းသားတွေပြန်ပို့ခံရတဲ့ပေါ်တိုင်ဝမ်ကအပြင်းထန်ကန့်ကွက်နေတာကိုတုံ့ပြန်လိုက်ပါတယ်။တိုင်ဝမ်ကျွန်းသား45ယောက်ကိုတနင်္လာနေ့နဲ့အင်္ဂါနေ့တွေကတရုတ်ပြည်မှကြီးကိုပြန်ပို့ခဲ့တာပါခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးခဲ့တာပါရှင်။အခုတော့တကြံကာလဖြစ်တဲ့လျောက်တကြံနဲ့ပတ်သက်တဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အရင်ဦးဆုံးတော့ရန်ကုန်မြို့နဲ့မန္တလေးမြို့တကြံပွဲဆင်နွှဲကြတဲ့အကြောင်းကိုတင်ပြပေးပါမယ်။ဒီကနေ့တကြံအကြနေမှာတော့နိုင်ငံတော်တကြံပွဲတော်ကိုစီစီကာကာဆင်နွှဲနေပါတယ်။တကြံမြို့တော်လို့တင်စားရမယ်။မန္တလေးမြို့ကျုံးတဝိုက်မှာတိုးမပေါက်အောင်စီကားနေတယ်လို့ရန်ကုန်မြို့သူမြို့သားတွေကလည်းတကြံပွဲကိုတက်တက်ကြွကြွဆင်နွှဲနေကြပါတယ်။တကြံအကြနဲ့မြင်ကွင်းကိုမှတ်သိရင်ထိုက်ကစူးစီးတင်ပြထားပါရရှင်။
မြန်မာတက္ကရာ1389ခုနှစ်တကူးလာဆန်6ရက်နေ့တကြံအကြနေမှာတော့တကြံမြို့တော်လို့တင်စားရမယ်မန္တလေးမြို့မှာအမှုပညာရှင်အကျော်မော်ရီရဲ့ဖျော်ဖြေမှုတွေမြို့မှာဒုရီယာအဖွဲ့အပါအဝင်အလှပြရှင်တွေတန်ချက်အဖွဲ့တွေနဲ့တကြံပွဲတော်ကအတော်လေးအရှိန်ရနေပါပြီအစဉ်အလာအတိုင်းမှာပဲမန္တလေးကျုံးတဝိုက်မှာတော့တိုးမပေါက်အောင်စီကားနေပြီလို့မန္တလေးမြို့ကကိုမင်းထက်ငင်းချမ်းကပြောပါတယ
်။ဘယ်ပဲလဲမှများတယ်။နောက်တော့အဲဒီ ICR အဓိကကျွန်တော်တို့အခုမနေ့ကဆို ICR ဟို MPD မန္တလေး MPD မန္တလေးဆိုကျုံးရဲ့မြောက်ဘက်ကတိုးမပေါက်စီးတယ်စီးတယ်ရန်ကုန်ကသူစီးရန်ကုန်ဆိုတော့လေရန်ကုန်ကြီးနေရမင်းသားမင်းမီးတွေတော်များဒီနေ့ရောက်တာပဲဒီနေ့မန္တလေးကိုလာကြတာဆိုတော့မန္တလေးမှာတချို့ဆိုရင်ရန်ကုန်ကအဲ့လိုကြက်တော့မန္တလေးမှာတော့ဆင်းပြီးလာကြတာ MPD မန္တမှာIron cross ကဒီထိုင်တာဆိုတော့အဲ့ဒီမှာများတယ်အဲ့ဒီမှာတော့တိုးမပေါဘူးနောက်ကဒီကျုံးနောက်ဘက်မှာ lazy clap နောက်ကဟိုမှာကကျွန်တော်တို့ L5 ကထုတ်တဲ့နိုင် L5 က C band ဆိုတော့အဲ့ဒီမှာလည်းများတယ်ဟိုနောက်ပြီးဂျုံမေးမှာတော့ဆိုတော့နံပါတ်ကိုတော့နည်းနည်းလေးပြတ်သွားတယ်ညှပ်သွားတယ်ဆိုသူချင်းအရင်တော့ကျုံးတောင်ပဲနဲ့အရှိဘက်မှာများတယ်အခုကဒီအနောက်ဘက်ကိုပါနည်းနည်းလေးညှပ်လိုက်တဲ့အခါကျတော့အဲ့အဲ့ဒါကတော့အနေရောပဲဒါပေမဲ့ကျွန်တော်တို့မန္တလေးကဆိုင်ကယ်လက်အားများတယ်အဲကားတွေရတယ်များလာတဲ့အခါကျတော့ဒီနေရာတွေမှာစီရဲနေရာတွေကျတော့အဲ့လိုတော်တော်လေးဟိုပါပြတ်သွားတာပေါ့ဗျာနောက်ကျုံးမေးရေပက်တာတွေကလည်းနည်းနည်းကန့်တက်လိုက်တဲ့အခါကျတော့ဟိုမနစ်ကတဲ့ဆိုင်တော့နည်းနည်းဒီအဲမနစ်ကတော့ဒီတဲ့ပုံများတာပေါ့
မန္တလေးရဲ့ဂုံတူးဆောင်မြို့မှဒုရီယာအဖွဲ့ကြီးအပါအဝင်အလှပြရှင်တွေအရင်နှစ်တွေအတိုင်းမပြောင်းမလဲလှည့်လည်ဖျော်ပြနေပေမဲ့တန်းချက်အဖွဲ့တွေကတော့နေသွားပါတယ်
မျိုးမကတော့နှဲ့နေတာပေါ့မျိုးမကတော့သူကဒုသတိုင်းပဲမျိုးတော်မဟာတရားမတ်တပ်ပေါ့ဆိုတော့မျိုးတော်ဝင်ဖြုတ်လိုက်တာပေါ့မျိုးတော်ဝင်ဆိုတာဆိုလိုက်တော့ဒီနေ့ကကျွန်တော်မန္တလေးကရင်တော့မန္တလေးမျိုးတော်ဝင်မတ်တပ်ပေါ့ဗျာနောက်ဘ ਹੁ လို့လည်းမတော်ဘူးအဲ့တော့မျိုးတော်မဟာတရားမတ်တပ်ကအဲ့ဒီမှာဒီမျိုးမအရှိအဥဆောင်ပြီးတော့မှဂျန်နာကတော့ဉာဏ်နမန္တလာတို့နောက်တခါအဲ့ဒီဖီလာမေတို့ကျွန်တော်ပြည်ဦးလင်ဆရာရင်တို့အဲ့ဒီခရိုင်ခရိုင်လိုက်တွေပေါ့ခရိုင်လိုက်ကားတွေလည်းဝင်ရတယ်လေမင်းကတော့အဲ့ဒါတွေဝင်တယ်နောက်အဲနောက်အောင်စံမောင်တန်ကြပ်ဖွဲ့မင်းရဝင်ပြိုင်တယ်။နောက်ကျန်တဲ့တန်ကြပ်သုံးဖွဲ့ရတယ်ဒီနေ့ပြိုင်ကြအောင်မယ်။အဲ့ဒါကတော့ ကျွန်တော်တို့မန္တလေးမြို့တော်မှာဟာဂျမနာဆိုမှမြို့တော်စီပင်ရှိမှရှိတဲ့ဟိုကဘိုဟိုမန္တပ်ပေါ်လေအဲ့ဒီမှာအဲ့မှာလည်းပဲပြိတ္တရှိပါတယ
်အစိုးရတဲ့အပြောင်းမှာတကြံပွဲတော်တွေရဲ့အစဉ်အလာတွေလည်းပြောင်းလာပါတယ်တကြံမန္တပ်ဆောက်ခွင့်တချို့ကတ်တက်ခန့်လိုက်ရတဲ့ရန်ကုန်တကြံကတော့ခရိုင်းနှစ်တွေနဲ့မတူပေမဲ့စီကားနေစေဖြစ်ပါတယ်လို့ရန်ကုန်မြို့ကကိုဇွဲရန်နိုင်ကပြောပါတယ
်အဓိကဟိုဒီရက်ွက်တဲ့ဘိုင်းတွေပေါ့နော်ဒီရက်ကွက်ပိုင်းနေကျွန်တော်တို့ဆိုဒီမှာမရန်ကုန်လှိုင်သမိုင်းဘက်မှာတော့အရင်နှစ်တွေတက်ကိုနည်းနည်းလေးပုံပြီးစီကားမှုတွေရှိတာကျွန်တော်တို့တွေ့ရပါတယ်ဒီနှစ်ကတော့ဟုတ်ကဲ့ဆိုပြီးခဲ့တဲ့နှစ်ကတော့တနေရာတိုင်းမှာအလုံးစုပြုံပြီးလူငယ်တွေပြောကြတယ်ပေါ့ဒီနှစ်ကတော့မန္တလေးတရားလည်းတချို့နေရာတွေမှာဆောက်လုပ်ခွင့်မရတဲ့တော့အားလုံးကရန်ကုန်မြို့နဲ့မှာပြောကြပါကြရှင်ရတယ်ဆိုတော့နေရာလေးတွေနည်းနည်းလေးပြန့်သွားတယ်ပေါ့နော်ဒါပေမဲ့လည်းဟိုလူငယ်ဆိုတဲ့သဘောကနေပျော်ရွှင်ကြတာပါပဲအားလုံးကလည်းနည်းနည်းနေရာနည်းနည်းပြောင်းရင်ပြောတဲ့သဘောပါပဲကျွန်တော်တို့သိချူကြီးပြောင်းလဲသွားတာမရှိပါဘူးခင်ဗျစီပင်တော့စီပါတယ်ခင်ဗျစီပင်တော့စီပါတယ်ကျွန်တော်တို့၆ကက်ကက်ဖြစ်တယ်ဆိုရယ်လို့တော့လည်းမဟုတ်ပါဘူးခင်ဗျာဆိုအလုပ်ပညာရှင်တွေတချို့ကလည်းဒီမှာရန်ကုန်မှာရှိနေဆိုစီပင်တော့စီပါတယ်မှာအဲလောလောဆီကတော့ပြည်လန်းပေါ့ပြည်လန်းတက်ဝိုက်ကတော့ဟိုကစီကားမှုရှိပါတယ်မှာပြည်လန်းကျွန်တော်တို့အမြင်ကတော့လောလောပြည်လန်းစီကားတယ်နောက်ပြီးတော့ကျွန်တော်တို့ရန်ကုန်မြို့တော်ဝင်မြို့တော်ခမ်းမနာဘို့ဟိုမန်တက်ပိုင်းနေမြို့တက်ပိုင်းနေလည်းစီပါတယ်ခင်ဗျဟုတ်ဒီနေ့ကတော့အဲနီညိုရှိတော့ပို့ပူပါတယ်ခင်ဗျရာသီဥတုပူပြင်းပူများပါတယ်ခင်ဗျကျင်းအင်အားတွေပါလေတိရစွာတိုးချလာတာတွေ့ရပါတယ
်မန္တလေးမြို့မှာတော့ဝက်စားစီရင်မှုနဲ့ပတ်သက်ပြီးအဖမ်းအစီးတချို့ရှိပါတယ်ရန်ကုန်မှာတော့အဖမ်းအစီးတရင်တွေမရှိသေးပါဘူးရဲအင်အားကတော့တိတိသားသားချထားတယ်လို့မြို့ကန်တွေကပြောပါတယ်ဒါအပြင်ရာသီဥတုကပူပြင်းလွန်းတာကြောင့်ကျန်းမာရေးထိခိုက်တာတွေရင်းမတော်တဆမှုတွေလည်းရှိပါတယ်မြမရိုးရာနှစ်သက်ကိုအတားအကြံကာလမှာမူးယစ်ဆေးဝါးအန်ဒီရဲနဲ့မှုကင်းတွေမဖြစ်ပွားစေရည်အတွက်လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကသတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင
်။ရန်ကုန်မြို့နဲ့မန္တလေးမြို့တကြံပွဲဆင်နွှဲကြတဲ့အကြောင်းကိုမသိရင်ထိုက်စူးစီးတင်ပြခဲ့တာပါရှင
်။ကျွန်တော် VOA နဲ့စခန်းသွားခဲ့တာဆယ်စုနဲ့ငါးစုကြော်သွားခဲ့ပါပြီခင်ဗျာ။အခုဆို VOA ရဲ့ Consumer Radio နဲ့မဲပေါက်ထားတဲ့ဆိုတော့ပိုပြီး
ဟိုတခါဘာဘဦးဦးလို့ကျွန်မခေါ်မှုတဲ့သူနှစ်ယောက်လည်းညီကောင်းပါရဲ့လား။အဲ့ဒီအခေါ်ဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေးပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများဆောင်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တင်းငွေညပိုင်းနဲ့တင်းလာနဲ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။သောရရှင်တွေ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမြေတားတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်းဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။ကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွနဲ့ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ VOA ကိုစာရေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ
VOA မြန်မာပိုင်းကိုစာရေးဆက်သွယ်ကြဖို့တော်ရရှင်တွေကိုထမှန်ဖိတ်ခေါ်ပါရစေ။အခုတော့မွန်ပြည်နယ်ဘက်ကတကြံပွဲကျင်းပတဲ့အကြောင်းကိုတလက်တင်ပြပေးပါမယ်။တကူးလာရောက်တိုင်းအတာတကြံပွဲတော်ကိုမြန်မာတပြည်လုံးနဲ့ကျင်းပနေကြတယ်လို့ပဲအောက်မြန်မာပြည်မွန်ပြည်နယ်အတွင်းမှာလည်းကျင်းပနေကြပြီဖြစ်ပါရစေ။အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းမွန်ပြည်နယ်တကြံဟာစည်းကမ်းပိုင်းမှာအတန်ငယ်တင်းကျလာနေတာနဲ့မွန်ပြည်နယ်တကြံရဲ့ထူးခြားမှုအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရစေရှင်။
ဟုတ်ကဲ့ပါမွန်ပြည်နယ်ရဲ့ရိုးရမဟာတကြံပွဲတော်ကိုမော်လမြေမြို့ကန္နလန်မြို့မတရာရှိပဟုမန္တပ်မှာမနေ့ညနေ6နာရီမှာမွန်ပြည်နယ်အစိုးရဖွဲ့ကနေဦးဆောင်ဖွင့်လှစ်ခဲ့ပါတယ်ဒီနှစ်မှာကျင်းပခဲ့တဲ့ရိုးရတရံခန်းနာဟာရခင်နှစ်တွေကကျင်းပခဲ့တဲ့အစဉ်လာတိုင်းလှုပ်ဆောင်သွားတာဖြစ်ပြီးထူးခြားမှုသိမ့်မရှိဘူးလို့ပဟုမန္တပ်ဖွဲ့ပွဲမှာဖြောဖြေးရေးပိုင်းမှာပါဝင်ခဲ့သူမင်းအောင်သူကအခုလိုပြောပါတယ်
ဒီတကြံကအေးရက်နှစ်ကလောက်တဲ့ပုံစံအတိုင်းပဲလောက်ခဲ့ကြတော့ဗောလေဒီအစိုးရအသစ်နေနေရလဲကိုမတောင်းရောတယ်ဆိုတဲ့ခါကျတော့အရင်တော့လောက်ခဲ့တဲ့အစင်လာတွေကိုလည်းသိပြီးတော့မပြင်းညာလည်းပါမှာဗောလေသူတို့ဘက်မှာလည်းဒီအစင်တဲ့ဗောလေဒီအစီအစဉ်တွေမရှိသေးတာလည်းပါမှာဗောနော်အဲဒါကြောင့်အေးရက်နှစ်ကအစီအစဉ်တွေအတိုင်းပဲလောက်သွားမျိုးတွေ့ရတာဗောလေ
မုံပြင်းရဲ့ရိုးရရင်ကြီးမှုမဟာတကြံပွဲတော်ဘ ഹു မန္တကိုမုံပြင်းရဲ့လွှတ်တော်ဥက္ကဋ္ဌတော်တင်ဤလုံချုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမှုကြီးဝင်းနိုင်ဦးနဲ့လူမှုရေးဝန်ကြီးတောက်တာထင်လင်းတို့ကနေဖဲကျိုးဖြတ်ဖွင့်လှစ်ပေးခဲ့ပါတယ်။ဒ ဒီနှစ်တကြံရက်တွေမှာအရင်နှစ်တွေကထက်ဆိုင်ရင်စီကံပိုင်းတွေမှာအတန်ငယ်တင်းကြပ်မှုတွေရှိနေတယ်လို့မင်းအောင်သူကဆက်ပြောပါတယ
်။ပုဆိုင်ရဌာနတွေကတော့အရင်နှစ်ကဆိုင်နည်းနည်းလေးစီကံပိုင်းတင်းကြပ်လာမျိုးရှိတယ်ပေါ့နော်။ဥပမာဆိုင်ကဲအဲဒါချုပ်ပြီးမောင်းလာမျိုးတွေဌာနတို့စီမံကမ်းမဲ့မောင်းလာတဲ့ဌာနတို့အတားတွေရှိတယ်။နောက်ပြီးမန်ဒတ်မှာဆိုလဲဟိုနည်းနည်းလေးစနစ်တကျနေပေါ့နော်။ဖြစ်အောင်နည်းနည်းကိုကဲနေတာမျိုးတော့တွေ့တယ်ပေါ့လေ။
တကြံကာလအတွင်းအေးချမ်းစွာရေကစားနိုင်ဖို့တက်ဆိုင်ရာအာဏာပိုင်တွေကနေစီကံချက်ဆန်ကန်းချက်ထုတ်ပြန်ထားပါတယ်။အရင်နှစ်တကြံပွဲတော်တွေမှာလည်းတကြံကာလအတွင်းလိုက်နာဖို့စီကံချက်တွေထုတ်ပြန်ထားပြီးမဲ့အရေးယူဆောင်ရွက်မှုတွေအားနည်းနေတယ်လို့မော်လမြိုင်ခြေဆိုင်တန်လွင်ဆိုင်သတင်းဌာနအက်ဒီတာချုပ်ကူကူစော်ကပြောပါတယ်
။ဒီတာမြင့်တာနဲ့ဥပဒေပါညာဆိုတာကတော့ရှိတာတော့သူကတော့နှစ်စင်မပြတ်တော့ထုတ်နေတာလေ။ဒီနှစ်စင်လည်းရေရဲတွေကို15ချက်တော့ထုတ်ထားတာရှိတယ်။အဲအဲ့ဒီအပေါ်မှာရေရဲကနေပြီးတော့သူထုတ်ထားတဲ့ကိစ္စကိုသူကိုယ်တိုင်ကတိတိကျကျလုပ်နေတာကျွန်တော်မတွေ့ဘူးပေါ့နော်။ခါတိုင်းနှစ်တွေမှာတော့ဥပမာဆိုရင်ဗါလည်းဟိုအလန်လေးမယူလာရတော့စိန်ကျိုးတို့လိုဗါလည်းလိုတို့ရေဒါတာမဆောင်ရပါညာဒါနှစ်စင်နှစ်စင်ထုတ်နေတာပဲ။ထုတ်တာထုတ်တာပဲလုတ်တာလုတ်တာပဲဖြစ်နေတယ်။ဒီနှစ်ကတော့လည်းအဲ့ဒါကိုမနည်းအားဖြင့်ကတော့အဲ့ဒီချိန်ဒီတော့မတွေ့သေးဘူ
း။မုံပြင်းတဲ့တကြံဟာမန်တပ်မှာရေကစားချင်းပြင်ပါတာရည်အတွင်ဆောင်တဲ့ပွဲတစ်ခုလည်းဖြစ်ပါတယ်။တကြံရဲ့ထူးခြားမှုတစ်ခုကတော့တကြံကြိုရက်နဲ့အကြရက်တွေမှာလူနဲ့စုတာရေကစားကြတယ်လို့အများစုဟာပါတာရည်နဲ့ဆိုင်တဲ့ကြောင်းကဘရားသွားချင်းဥပုပ်တိလဆောက်တိချင်းတက်ကြီးပူဇော်ကြောချင်းပြုလုပ်ကြပြီးတကြံကြတဲ့မှာစတင်ပြီးရေကစားထွက်လိမ့်ရှိပါတယ်။မုံပြင်းနယ်သားတို့တကြံရက်သွင်းပျော်ရွှင်မှုပုံစံကိုတော့ကုကုစော်ကအခုလိုဆက်ပြောပါတယ
်။ကျွန်တော်တို့အများဆုံးသွားတာကတော့ကြိုက်ခမီးဆက်ဆဲသွားတယ်။တချို့ကဟိုဖန်ဘက်ကလေတုံထော်သွားတယ်။တချို့လည်းဒီကြပြဝတ်ပက်လာတယ်ပေါ့။ကြံအကြက်နေကမူတော့ကံတော်ကြီးကံကြီးပေါ့နော်အဲ့ဒီကိုသွားကြတယ်ဟိုအတက်နေကြတော့ကြိုက်မီရောဖျားဒါပေမဲ့ညစ်ဆက်ပြေးနေကြတော့ရိုးကိုဖျားဒါကညစ်ဆက်မပြတ်ဘူ
းတကြံပွဲတော်ဟာရခိုင်ကပါတာရေးကိုအခြေခံတဲ့ပွဲတော်ဖြစ်ပေမဲ့လည်းအခုချိန်မှာတော့ပျော်ရွှင်မှုကိုဇောင်းပေးတဲ့အတွင်ပြောင်းလဲလာတယ်လို့လိလစောက်ကြည့်သူဦးသွန်းကြီးကအခုလိုပြောပါတယ်
အခုကတကြံတွေဟာဒီဘွားကြီးဆန်ဆန်ချစ်လာတဲ့အပြင်ဒီသိခါဘက်ဆန်ရလည်းပြက်လာတဲ့သဘောများတိုင်းတွေ့လဲရတယ်။ဘာလို့လဲဆိုတော့ပျော်ရွှင်မှုဥစားပေးလိုက်တယ်။ပျော်ရွှင်မှုပြန်နောက်မှခုနအကြီးပြက်မှုပါလာတယ်။အကြီးပြက်မှုကမူရီစေဝါရဲ့ရည်သေးစားအားလုံးတရားမြင်းစေးတွေကစပေါ့ဗျာ။သုံးစွဲလာကြတာ။အဲ့ဒီတကြံထဲမှာအခုကအဲ့ဒါမူယူပရခါတဲ့ရိုက်ပွဲတွေချိနော်ဆိုင်ကယ်တွေကားတွေထိုက်အဲ့လိုပြောင်းလဲလာတာ။
ဒါပြင်တကြံမန်းသားရေကစားတဲ့ပုံစံဟာလဲစီးပွားရေးဆန်လာတဲ့အနေအထားကိုရောက်ရှိနေတယ်လို့ဦးသွန်းကြီးကဆိုပါတယ်။ရန်ကုန်တိုင်းဒေသကြီးအတွင်းမှာတော့ဒီနှစ်တကြံမှာတော့ရေကစားမန်းသားတွေကိုစီးပွားဖြစ်မန်းသားဖြစ်စောင့်လုပ်ခွင့်ကိုပိတ်ပင်သားမြစ်ခဲ့ပါတယ်ခင်ဗျာ
။မွန်ပြည်နယ်အတွင်းတကြံပွဲကျင်းပတဲ့အခြေအနေတွေကိုကိုနိုင်ကွန်းအင်သတင်းပေးပို့ခဲ့တာပါရှင်။ VOA မြန်မာပိုင်းတန်လွင့်အစီအစဉ်တွေကိုတနည်းကို6တိန်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့တမနစ်စာအင်္ဂလိပ်စာအစီအစဉ်ကိုလည်းလေ့လာကြည့်ရှုနိုင်ပါတယ်အခုတော့အတာတကြံအခန်းသမယမှာတော်ရရှင်တွေကိုတကြံတချင်းလေးတစ်ပုဒ်နဲ့တင်ဆက်ပေးခြင်းပါတယ်အဆိုတော်ဟဲလေးတီဆိုတဲ့တတိထားနော်ဆိုတဲ့တချင်းကိုနားဆင်ကြပါအောင်ရှင
်Señas of sound trade can learn and your trade get up for be hate down on down for the deed of town name you let you be lay me now away me to come the deed of town name of town you let you be lay be now in la now go la get your up now let go get call it go pen be only jay wait to fail your up
ဆိုတော့ healthy ဆိုတဲ့သတိထားနော်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်း Radio အစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7.2 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှာဖြစ်ပါတယ်။
ကျင်းနေနိုင်ငံပါတီမျိုးတော်ကိုနိုဝင်ဘာလ17ရက်နေ့ကတိုက်ခတ်ခံရတဲ့ကိစ္စစုံစမ်းစစ်ဆေးနေတာမှာအင်ကာနီကဖမ်းဆီးခဲ့တဲ့လူ3ယောက်ကိုပြန်လွှတ်ပေးလိုက်ပြီးလို့ဘယ်လ်ဂျီယံအစိုးရကရှေ့နေတွေကပြောပါတယ်။ပါတီတိုက်ခတ်မှုမှာလူပေါင်း130သေဆုံးခဲ့ရပါတယ်။အဲလိုမျိုးဖမ်းဆီးပြီးတော့မှပြန်လွှတ်ပေးလိုက်တဲ့လူတွေကဘယ်သူကိုမှဆွဲချက်တင်တာမရှိခဲ့ဘူးလို့ဘယ်လ်ဂျီယံအစိုးရရှေ့နေရုံကဒီကနေ့ပြောပါတယ်။ Brussels မျိုးတော်ကအခေါ်အရမှာရဲတပ်ဖွဲ့ကဝင်ရှာတဲ့အချိန်တွင်အင်ကာနီကအဲဒီလူတွေကိုဖမ်းခဲ့တာပါ။ပါတီတိုက်ခတ်မှုနဲ့မလာ22ရက်နေ့က Brussels လေဆိပ်နဲ့မြောက်ရထားဘူးတော်ရုံတိုက်ခိုက်မှုကျူးလွန်တဲ့သူတွေကိုဖမ်းမိဖို့ Belgian အာဏာပိုင်တွေကကြိုးစားနေတာပါ Brussels တိုက်ခိုက်မှုမှာတော့လူပေါင်း32ယောက်သေဆုံးခဲ့ပါတယ်ကမ္ဘာကောင်းဆောင်တွေနဲ့ဆက်ဆက်နေတဲ့ပြည်ပကဗန်ဆင်းတွေကိစ္စမှာအဓိကချိတ်ဆက်နေတဲ့ Moses Fonseca ဥပဒေရေးရာကုမ္ပဏီရဲ့ရုံးခန်းတွေကိုပနားမအစိုးရတာဝန်ရှိသူတွေဝင်ရှာပါတယ်တရားမဝင်လုပ်ငန်းတွေအတွက်ကုမ္ပဏီကိုအသုံးပြုဖွယ်ရှိခဲ့တယ်ဆိုတာကိုပြနိုင်တဲ့အထောက်အထားတစ်ခုကိုအစိုးရရှိနေတွေနဲ့ရဲတပ်ဖွဲ့ဝင်တွေရှာခဲ့ကြတယ်လို့ပနားမရှိနေချုပ်ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်အခွန်ရှောင်းတာနဲ့ငွေကြေးပိုင်းမမှန်မကန်လုပ်တာတွေကိုမိုဆေးဖွန်စီကာကုမ္ပဏီကကူညီလှုပ်ဆောင်ပေးခဲ့တယ်လို့စွပ်စွဲခံထားရတာပါ။ဒီဥနိုင်ငံရဲ့နိုင်ငံခြားတင်ပို့ကုန်ပမာဏဟာဒီနှစ်မတ်လထဲမှာဒေါ်လာဘီလီယံ160ကျော်အထိမြင့်တက်ခဲ့တယ်လို့တရုတ်ဆိုရကပြောပါတယ်။ဒါဟာကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်လာတဲ့လက္ခဏာပါ။ဒီကနေ့အကောက်ခွန်ဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာနိုင်ငံခြားတင်ပို့ကုန် 17.5 ခန့်တိုးလာတဲ့အကြောင်းဖော်ပြထားပြီးဒါဟာပြီးခဲ့တဲ့နှစ်ဇွန်လကစလို့ပထမဆုံးတိုးလာတာပါ။သွင်းကုန်ပိုင်းမှာတော့ပြီးခဲ့တဲ့နှစ်ကသွင်းကုန်ပမာဏနဲ့နှိုင်းယှဉ်ရင်9.6%ခန့်လုံးကျဆင်းသွားပြီးတန်ဖိုးအားဖြင့်တော့ဒေါ်လာ131 ဘီလီယံရှိပါတယ်။ဒါကြောင့်ဒီလာထဲမှာကုန်သွယ်ရေးပိုငွေပမာဏဟာဒေါ်လာ29.9 ဘီလီယံရှိတယ်လို့တရုတ်အကောက်ခွန်ဌာနကပြောပါတယ်။တောင်ကိုရီးယားလွှတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပတာမှာသမ္မတဖာကွန်နဲ့ရဲ့အာဏာရကွန်ဆာဗေတီဆေးနူရီပါတီကလက်ရှိမှာနေရာအများစုရထားတာကိုလက်လွတ်ရတော့မယ့်အခြေအနေရှိနေတာကိုမဲယုံထွဲကောက်ယူတဲ့စတန်တွေကပြနေပါတယ်။ကြာသေးခင်ကကောက်ယူတဲ့လူလူစစ်တပ်တွေမှာဆန်နူရီပါတီကအမတ်နေရာ300ရှိတဲ့တခုတည်းသောလွှတ်တော်မှာအများစုအနေထားကိုဆက်ထိန်းထားနိုင်မယ်လို့ခန့်မှန်းခဲ့တာပါဒီကနေ့ဟာမြန်မာနိုင်ငံမှာမြန်မာယူအာတာတကြံအကြနေဖြစ်တယ်လို့အင်းကြီးချင်းထန်းနိုင်ငံမှာလည်းစုံကရန်လို့ခေါ်တဲ့တကြံပွဲတော်ကိုနိုင်ငံတော်မှာအလားတူဆင်နွှဲကြပါတယ်ဘန်ကောက်မြို့တော်မှာကမ္ဘာလက်ခီးတဲ့တွေအများဆုံးသွားကြတဲ့နေရာတွေပါဝင်တချို့နေရာတွေမှာလမ်းတွေကိုရင်အဝင်ထွက်တွေပိတ်လိုက်ပြီးရေဒီပင်ပွဲပျော်ပါဆင်နွှဲကြပါတယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanon ဖြစ်ပါတယ် VOA American သံညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲနဲ့9:00ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါနောက်နောက်နေ့ကြာည9:00ကနေ10:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line 2မီတာ24 25 30နဲ့50နဲ့ line မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အတာတကြံခါသမျှမှာတော်ရရှင်တွေအလုံးရှင်လန်းချမ်းမြေ့ကြပါစေကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.